မဲခေါင်မြစ်ချောင်းတလျှောက်ကနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယားမြန်မာဗီယက်နမ်ထိုင်းလာအိုနိုင်ငံတွေကခေါင်းဆောင်တွေနဲ့တရုတ်ဝန်ကြီးချုပ်လီကတ်ချင်းတို့ဗီယက်နမ်နိုင်ငံဖနွမ်ပင်ကပီးစ်ဘဲလီမှာဒုတိယအကြိမ်လမ်းချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးခေါင်းဆောင်များစီဝေခဲ့ကြပါတယ်။မဲခေါင်မြစ်ချောင်းတလျှောက်ကနိုင်ငံတွေနဲ့ဖွံ့ဖြိုးရေးငှက်နစ်စီမံကိန်းတစ်ခုကိုတရုတ်ဘက်ကတွန်းအားပေးနေတာပါ။မဲခေါင်မြစ်ကိုတရုတ်မန်ဒရင်းလို့လမ်းချမ်းလို့ခေါ်တာပါလမ်းချမ်းမဲခေါင်ပူပေါင်းဆောင်ရွက်ရေးအဖွဲ့ကတရုတ်ကအမြဲတမ်းဥက္ကဋ္ဌအဖြစ်တရုတ်ဝန်ကြီးချုပ်လီကတ်ချင်းကအဖွဲ့ဝင်အလုံးအတွေ့တရုတ်ကအကျိုးမြတ်ရှိအောင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပါတယ်မေကွန်မေခွင့်မရတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ဝန်ကြီးချုပ်လီကတ်ချင်းကမဲခေါင်လမ်းချမ်းပူပေါင်းဆောင်ရွက်မှုကအပြောသက်သက်မဟုတ်ဘူးလို့ပြောပါတယ်အရေးကြီးတဲ့မှုတွေကိုဆွေးနွေးခဲ့တဲ့အကြောင်းတယောက်နဲ့တယောက်လေးစားမှုရှိရမှာဖြစ်ပြီးဖွံ့ဖြိုးရေးအတွက်တဦးနဲ့တဦးဒန်းထူထားစဉ်းစားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။တကယ်တမ်းအဆိုပြုထားတဲ့အစီအစဉ်ကတော့တိတ်ပြီးတော့ကျဲပြန့်ပါတယ်။အဓိကဥတီချက်လို့ဆွဲထုတ်ပြဖို့ခက်ခဲသလိုလူတွေရဲ့လိုရကြောင့်မဲခေါင်မြစ်အပေါ်ချင်းချောက်မှုတွေတိုးလာတာကိုဖြေရှင်းနိုင်မဲ့ခိုင်မာတဲ့အရေးယူလှုပ်ဆောင်မှုမျိုးလည်းမရှိပါဘူးရှင်။